မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားခဲ့တဲ့နိုင်ငံတကာလေကြောင်းလိုင်းအဝင်ထွက်ကိုတကြံပြီးမြန်မာနှစ်စန်းတရက် AP 18ရက်နေ့မှာပြန်ဖွင့်ပါတော့မယ်မြန်မာနိုင်ငံရဲ့ COVID-19 ကူးစက်နှုန်းနဲ့သေဆုံးသူတိတိတသာကျဆင်းလာပြီးနိုင်ငံခြားခီးသွွားလုပ်ငန်းတိုးတက်ရေးနိုင်ငံသားတွေလာရလွယ်ကူစေဖို့အခုလိုပြန်ဖွင့်မှာဖြစ်တယ်လို့ COVID ကာကွယ်ထိန်းချုပ်ရေးဘုတ်ကော်မတီရဲ့တောက်ကြာနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အရင်ကတော့ COVID ကာကွယ်ထိန်းချုပ်ရေးအတွက်နိုင်ငံတကာလေကြောင်းလိုင်းတွေနဲ့နိုင်ငံသားဝင်ရောက်မှုတွေကို2020မတ်လကုန်ပိုင်းကနေစပြီးတော့ပိတ်ထားခဲ့ပြီးတောက်လျှောက်သက်တမ်းတိုးလာခဲ့တာပါမြန်မာနိုင်ငံရဲ့ COVID တန်းကြောင့်ခီးသွွားလုပ်ငန်းတွေစတိခတ်ခဲ့ရပြီးမနစ်ကဆေးရနာသိမ်းပြီးနောက်ပိုင်းသွေးထွက်သံယိုကျန်းဖတ်မှုတွေကြောင့်နိုင်ငံတကာခီးသွွားလုပ်ငန်းတွေပိုထိခိုက်လာခဲ့ရတယ်လို့လည်းခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်အခုလိုနိုင်ငံသားဝင်ရောက်ခွင့်ပြန်ဖွင့်လိုက်ပေမဲ့ဝင်ရောက်လာသူတွေအနေနဲ့ကာကွယ်ဆေးအဖြစ်ထိုးထားပြီးတာအပြင်တရင်တစ်ပတ်ကြာ quarantine သီးသန့်ခွဲနေရမှာဖြစ်က PCR COVID စစ်ဆေးမှုကိုလည်းနှစ်ချိန်လောက်ရမှာဖြစ်ပါတယ်ခင်ဗျာ